ဒီခေါင်းဒီတော့တဲ့စစ်တပ်နဲ့ရခိုင်တပ်မတော်အင်အားတို့ကြားတိုက်ပွဲကိုဆက်ပြီးတော့ဖြစ်ပေါ်နေရကြောင်းရခိုင်မြောက်ပိုင်းဒေသတွင်ပြည်ပဆိုင်ရာတပ်ချီနေအဖွဲ့ရဲ့လုပ်ငန်းတွေကိုသတင်းပတ်နဲ့ချီပြီးတော့ရှုဆိုင်ထားတဲ့အကြောင်းပြည်ပဆိုင်ရာတပ်ချီနေအဖွဲ့ ICRC ကကြားလာပြီးဒီမှာကြီးညာလိုက်ပါတယ်။မောင်တော်မြို့နယ်နဲ့ဆက်စပ်ခန်းတွေမှာရဲ၄ရောက်ကိုအေးအေးကတိုက်ခိုက်ခဲ့ပြီးတဲ့နောက်တစ်ပတ်ခြေရင်းလက်ဆယ်ရဲ့နေမှာဖလော့တမကနဲ့ဆက်ဆက်နေတဲ့အဖွဲ့တွေပါဝင်နိုင်ငံတကာကူညီကယ်ဆယ်ရေးအေဂျင်စီတွေကိုရခိုင်မြောက်ပိုင်းနောက်မြို့နယ်၄ခုတွင်းကိုဝင်ရောက်ခွင့်အစိုးရကပိတ်ပင်လိုက်ပါတယ်။ဒီလိုပိတ်ပင်နေတဲ့မှာ ICRC နဲ့ကမ္ဘာစားနပ်ရေးစာစီစဉ်တို့တော့မပါဝင်ပါဘူး။အဲ့ဒီအချိန်ကစပြီးတော့ဒေတာတွေလူတိုင်းဝိုင်းဖွဲ့စည်းတွေကပေးပို့လိုက်တဲ့ထောက်ပံ့တွေကိုစစ်တပ်ကပိတ်ပင်ထားခဲ့တာပါ ICRC နဲ့ကမ္ဘာစားနပ်ရေးခါစီစဉ်တို့ကတော့ဒေတာတွေနေရာ18ခုကိုသာသွားခွင့်ရှိပြီးတော့အင်းကြီးချင်းချင်းပြည်နယ်တွေကအထက်ကျောက်တော်မြို့နယ်နဲ့ပလောက်ဝမြို့နယ်တို့ကိုသွားခွင့်ပိတ်ပင်ထားရရှင်